တော်ရရှိမြခင်ဗျာခရိယန်တွေဟာဆင်းရဲဒုက္ခတွေကိုခါးစီပြီးအလူအလဲခံစားနေကြတဲ့ကြားထဲမှာပင်ဝမ်းသာပျော်ရွှင်နေနိုင်ကြတာကိုနားမလည်နိုင်အောင်ဖြစ်ရပါတယ်ဘယ်လို့မှနားမလည်နိုင်တော့တဲ့အဆုံးခရိယန်တွေဟာအယူတွေပါလို့ခေါ်ဝေါ်သမုတ်တာကိုခံကြရပါတယ်ဒီလိုအယူတွေလို့ခေါ်ဝေါ်တတ်မှတ်ခံကြရပေမဲ့လို့လည်းဓမ္မတေးသချင်းတွေကိုဆိုတရားဓမ္မတွေဟောပြောကြားနာရင်ဝမ်းသာပျော်ရွှင်ပြုံးပျော်နေကြစေဖြစ်ပါတယ်ဘာကြောင့်များပါလဲခရိယန်တွေဟာတကယ်ပဲယူနေကြပါသလားမဟုတ်ပါဘူးစိတ်နှလုံးထဲမှာအေးချမ်းငြိမ်သက်မှုကိုပေးတော်မူသောကယ်တင်ရှင်သခင်ယေရှုခရစ်တော်ကိုယက်ရှိထားလိုသာလျှင်ဖြစ်တဲ့အကြောင်းဒီကနေ့သင်သိရသောတမန်ကျမ်းစီစဉ်မှလေ့လာမှဖြစ်တဲ့ဘုရားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယန်တမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၁၀ကနေအခန်းငယ်၁၂အထိမှာတွေ့ရပါတယ်ဒီအံ့ဩပွေရာနားမလည်နိုင်စရာကောင်းလွန်လာတဲ့ပျော်ရွှင်မှုမျိုးကိုလူတိုင်းရယူနိုင်တဲ့အကြောင်းရှင်ပေထရုဩဝါဒစာပထမဆုံးအခန်းကြီး၁အခန်းငယ်၁၀ကနေအခန်းငယ်၁၂အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာရှင်းလင်းတင်ပြထားပါဗျ
။မိတ်ဆွေတို့တရှင်အပေါင်းတို့ခရစ်တော်ရဲ့တပည့်ရင်းတွေထဲမှာနံပါတ်၁နေရာကရှိခဲ့တယ်။တမန်တော်ကြီးရှင်ပေထရုရဲ့လက်ရမြောက်လှပါသောဩဝါဒစာပထမစာဆောင်ကြီးကိုကျွန်တော်တို့အသေးစိတ်လေ့လာပြီးတော့သင်ခန်းစာများကိုထုတ်လွှင့်ပြရရှိနေကြပါတယ်။သင်ခန်းစာများကိုရယူလျက်ရှိနေပါတယ်။အဖဖျားသခင်ကြီးယေရှုတော်အဖင်ကျွန်တော်များအပြစ်လူသားတို့ဟာဘလောက်ထိကြီးစွာသောဂရုတော်များမှတည်နေကြရတယ်။မဟာမျှော်လင့်ခြင်းများတို့နဲ့ဘဝရှိရေးကိုမျှော်တွေးခံစားနိုင်ကြတယ်။ဒီလိုမျှော်တွေးတယ်ဆိုတာဟာလေတာမန်လူသားတို့ရဲ့ဉာဏ်အရင်းအမြစ်ကလာတဲ့ဒသနာတွေအဘိဓမ္မာတွေကိုတွေးရတာမျိုးအရှင်းမဟုတ်ဖက်နဲ့လက်တွေ့ဒိဋ္ဌလူဘဝမှာပင်လျင်တံပိုးအလွန်ကြီးမားစွာခံစားနိုင်တယ်။လူသားပြည်ပြည်လောကရန်တရားတို့ကိုခံစားကြရင်းနဲ့ပဲယုံကြည်ခြင်းတရားလက်ကင်ထားလိုက်တဲ့နဲ့တပြိုင်နက်ခံစားရယူနိုင်ပါသောပြော၍မမိနိုင်သောရှင်လန်းခြင်းစိတ်နဲ့အတူအံ့ဩပွေသောဝမ်းမြောက်ခြင်းစိတ်ဝိညာဉ်ကိုကယ်တင်ခြင်းဆိုတဲ့အကျိုးကျေးဇူးတွေကိုခံစားခွင့်ရရှိကြရခြင်းဖြစ်တယ်။ဒီနည်းအဖြစ်ယုံကြည်ခြင်းအသက်တာဟာလုံခြုံစိတ်ချစွာရှိနေပါလေ။ဒါကိုဘာဆိုဘာမှသံသယမပွားဘဲနဲ့ယုံကြည်သူများအလုံးစိတ်ချစေခြင်းပါလေဆိုတဲ့တမန်တော်လမ်းပေါ်မှာရှင်ပေထရုဩဝါဒစာကြီးရဲ့သင်ခန်းစာတွေအဖြစ်ကျွန်တော်တို့ဆက်လက်ရှောက်လှမ်းနေကြရတယ်လို့ကျွန်တော်အနေနဲ့တင်စားဖော်ပြခြင်းပါလေ။ဟုတ်ပါပြီ။ဒီကနေ့ဖို့ရှင်ပေထရုဆက်လက်ဖော်ပြသွားအောင်မယ့်အချက်တွေဟာလည်းပဲကျွန်တော်မိတ်ဆွေတို့အတွက်နောက်ထပ်အလွန်အလွန်ကောင်းမွန်လာတဲ့ဓမ္မရေးအသိပညာများကိုဘယ်လိုဆက်လက်တင်ပြသွားဦးမယ်ဆိုတဲ့အကြောင်းလေ့လာနိုင်ဖို့ရန်အတွက်ရှင်ပေထရုဩဝါဒစာပထမစာဆောင်အခန်းကြီး၁ရဲ့အငယ်၁၀နဲ့၁၁တို့ကိုစတင်နားဆင်ကြည့်ကြပါအောင်စို့ထိုကဲ့တင်ခြင်းအကြောင်းအရာကိုပရောဖက်တို့သည်စိစိစစ်ကြောမေးမြန်းရှာဖွေ၍သင်တို့ခံရသောကျေးဇူးတော်အကြောင်းကိုဟောပြောကြပြီခရစ်တော်ခံတော်မူရသောဆင်းရဲကို၎င်းဆင်းရဲခံပြီးမှဝင်စားတော်မူရသောဘုန်းစည်းစိမ်ကို၎င်းသူတို့အထက်၌ရှိသောခရစ်တော်၏ဝိညာဉ်သည်တက်တည်ခံနှင့်သောအခါအဘယ်မြည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏ထိုကဲ့တင်ခြင်းအကြောင်းအရာတဲ့ဒါဆိုရင်ပြီးခဲ့တဲ့သင်ခန်းစာတွေအကုန်လုံးတို့ဟာလူသားကျွန်တော်တို့မျှော်လင့်တောင့်တနေကြတဲ့ကဲ့တင်ခြင်းကျေးဇူးတရားဖြစ်တယ်အဲ့ဒီကျွန်တော်တို့မျှော်လင့်တောင်းတနေတာကိုလက်တွေ့အဖြစ်အဖြစ်ခံယူနိုင်ကြစေဖို့ရန်အတွက်သေခြင်းဆင်းရဲမှခရစ်တော်အဖင်ကယ်တင်ခြင်းယေရှုထွက်ပေါ်ခြင်းကိုတည်ကုံးဆူဖွဲ့ထားခြင်းများပဲဖြစ်တယ်ဆိုတာဟာရှင်းနေပါပြီ။ဟုတ်ပါတယ်။ရှင်ပေထရုဩဝါဒစာဟာအလွန်အဆင့်မြင့်တဲ့ခရစ်တော်ရဲ့အသေးခံတော်မူခြင်းပြီးတော့ထမြောက်ခြင်းနဲ့သက်ဆိုင်တဲ့တရားဆိုတာကိုအခုလိုကျွန်တော်တို့သိနာလေခဲ့ကြပြီးပါပြီ။အသက်ရှင်ခြင်းနဲ့ဆက်ဆိုင်သောမျှော်လင့်ခြင်းအကြောင်းရှိစီခြင်းဟာပေါက်ပြန်ခြင်းညစ်ဆွန်းခြင်းညှိုးနွမ်းခြင်းနှင့်ကင်းစင်သောအမွေတော်ကိုငါတို့သည်ခံရစေမည်အကြောင်းယေရှုခရစ်ကိုသေခြင်းမှထမြောက်စေတော်မူသောအခြင်းကြီးစွာသောဂရုနာတော်နှင့်အညီငါတို့ကိုတပံဖြစ်ပွားစေတော်မူသောငါတို့သခင်ယေရှုခရစ်ရှင်းနေပါတယ်နော်အဲ့ဒီလိုကျွန်တော်တို့အဖို့ချထားပေးတဲ့ကယ်တင်ခြင်းကျေးဇူးတော်ဟာယုံကြည်ရင်ရမယ်ကယ်တင်ခြင်းပဲဖြစ်တယ်ကောင်းကင်အမွေဖြစ်တယ်ထာဝရအသက်ကိုခံစားရရှိစေတယ်။ဘုရားသခင်ဤတကိုးတော်နဲ့ဒီအမွေကိုမလွဲမသွေချထားပေးပြီးတော့ကျွန်တော်ကိုစောင့်စားနေတယ်ဆိုတာကိုလည်းဆက်ပြီးတော့တွေ့ကြရပြီဖြစ်ပါတယ်။ထိုအမွေတော်ဒီကနောက်ဆုံးသောကာလ၌ထင်ရှားစေခြင်းဟာ ပြင်ဆင်သောကဲ့တင်ခြင်းသို့ရောက်စေမိအကြောင်းယုံကြည်ခြင်းအဖြစ်ဘုရားသခင်၏တကောတော်သည်စောင့်ရှောက်တော်မူသောသင်တို့အဖို့ကောင်းကင်ဘုံ၌သို့ထားလျက်ရှိသောအမွေသည်တဲ့မိတ်ဆွေမိတ်ဆွေတို့ကျွန်တော်တို့အတွက်ဘလောက်အထိလုံခြုံစိတ်ချရသောအမွေလဲဆိုတာစဉ်းစားသာကြည့်ကြပါဟုတ်ပါပြီဘယ်လိုပဲဖြစ်ဖြစ်ဒီကျေးဇူးနဲ့ဂယုနာတော်တို့ကိုခံယူရမယ့်ယုံကြည်သူလူသားတွေကျေးဇူးဂယုနာတော်ကိုတောင့်တတတ်သူလူသားတွေသိနာလေထားဖို့လိုတဲ့အချက်တွေရှိပါသေးတယ်အဲ့ဒါကတော့မိုးကြရွှေကူမဟုတ်တဲ့လူသားတွေရေမင်းတို့ရဲ့ယုံကြည်ခြင်းကိုမှတ်ကြောက်တင်ရမယ့်စုံစမ်းခြင်းတွေဆိုတာဟာရှိနေသေးတာကိုမင်းတို့မမိကြနဲ့အုံးအဲ့ဒါဟာအမျိုးမျိုးသောလောကဒဏ်စုံစမ်းခြင်းတွေပဲဖြစ်တယ်အဲ့ဒီလိုလောကဒဏ်လူသားပြီးပြီဘဝမှာအခက်အခဲတွေဆင်းရဲဒုက္ခနဲ့စုံစမ်းခြင်းတွေကိုတွေ့တဲ့အခါတိုင်းမှာလေဒီစုံစမ်းနှောက်ယှက်ခြင်းတွေအပြင်အလွန်မြင့်မြတ်တဲ့ယုံကြည်ခြင်းရဲ့မှတ်ကြောက်တင်ခြင်းများသာဖြစ်မှန်သိနာလေပြီးတော့အလိုတော်ကိုဝန်ခံကျေးဇူးတော်ကိုချီးမွမ်းကြရင်းနဲ့ပဲဒုက္ခခံစားခြင်းတွေကြားတဲ့ကအံ့ဩပွေသောပျော်ရွှင်ဝမ်းမြောက်ခြင်းရှိကြရလိမ့်မယ်။ဒါဟာအလွန်ခိုင်မာသောကယ်တင်ရှင်ကျေးဇူးတော်အတွက်မျှော်လင့်ခြင်းရှိရပါသောလူဘဝလူဂုံပဲဖြစ်တယ်ဆိုတာတွေ့ကိုတမန်တော်ကြီးဆက်လက်ဖော်ပြပေးခဲ့ပြန်ပါတယ်။ဟုတ်ပါတယ်။အရေးကြို၍စုံစမ်းခြင်းကိုခံနိုင်တော်လေ။ပျက်စီးတတ်သောရွှေကိုစစ်ကြောစုံစမ်းခြင်းတဲ့သင်တို့ယုံကြည်ခြင်းကိုစစ်ကြောစုံစမ်းခြင်းအရာသည်သာ၍မြတ်သည်နှင့်ယေရှုခရစ်ပေါ်ထွန်းတော်မူသောအခါအချီးအမွမ်းဂုံအသရေဘုံအာနုဘောအလုံးငါဖြစ်မိအကြောင်းအထူးထူးအပြားပြားသောစုံစမ်းနှောက်ယှက်ခြင်းကိုခံရသောအကြောင်းရှိလျင်သင်တို့သည်ယခုခဏခံရ၍ဝန်း내တော်လေအထက်ဆိုခဲ့ပြီးသောဂျေဇုတော်ကိုထောက်၍ရှင်လန်းသောစိတ်ရှိကြ၏ထိုသခင်ကိုသင်တို့သည်မမြင်ဘူးတော်လေချစ်ကြ၏ယခုမှလည်းမမြင်ဘဲလျက်ယုံကြည်သောအဖြစ်ဘုံအသရေနှင့်ဆက်ဆိုင်သောပြော၍မမိနိုင်သောရှင်လန်းခြင်းစိတ်နှင့်ဝမ်းမြောက်ကြသည်ဖြစ်၍စိတ်ဝိညာဉ်ကိုကဲ့တင်ခြင်းတည်းဟုသောယုံကြည်ခြင်း၏အကျိုးကိုခံရကြ၏တဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့အခုအခါမှာကျတော့အဲ့ဒီကဲ့တင်ခြင်းယေရှုတရားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေအကုန်လုံးကိုငါအခုမှပြောတာမဟုတ်သေးပါဘူးကွယ်ရှေးခေတ်ကလေးကအဆက်ဆက်သောပရောဖက်တို့ကိုယ်တိုင်ပြောခဲ့ကြပြီးသားပါတဲ့ဟုတ်ပါတယ်ကပ္ပဦးကျမ်းမှသည်မိခအနာဂတ်တိအတိတရှိခဲ့ပါသောသမာကျမ်းအစူစူတို့ပြန်တူဆိုသလိုဒီကယ်တင်ရှင်ယေရှုတရားပေါ်ထွက်လာလိမ့်မယ်ဆိုရကိုဗျာဒိတ်တူပြန်ပြုခဲ့ကြပါပြီအဲ့ဒီကယ်တင်ရှင်အကြောင်းအရာတွေဟာလည်းတခြားမဟုတ်ပါဘူးသင်တို့ခံရသောယေရှုအတွက်ပဲဖြစ်တယ်တဲ့ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီကျမ်းကိုရှင်ပေတရုရေးသားနေခြင်းဓမ္မသစ်ကာလအဲ့ဒီခေတ်သစ်အသင်းတော်ကယုံကြည်သူတွေအကုန်လုံးဒီယေရှုတော်ကိုခံရတယ်နောက်ထပ်အဆက်ဆက်သောအသင်းတော်နဲ့ယုံကြည်သူတွေဟာလည်းဆက်ခံလာကြရတယ်။အဲ့ဒီလိုအစဉ်တစိုက်ဆက်ခံလာလိုက်ကြရတဲ့ယေရှုတော်ဟာဒီကနေ့ဒီအချိန်အခုရေဒီယိုကိုနားဆွင့်နေတဲ့မိတ်ဆွေတို့ကျွန်တော်တို့အထီးလေပါဝင်နေ။နောက်အနာဂတ်ကာလဆိုတဲ့လူသမိုင်းကြီးနော်။တုံမလားရှည်မလားတော့ကျွန်တော်တို့အတိအကျမသိဘူး။ဒါပေမဲ့အဲ့ဒီအတော်အတွင်းကလူသားတွေအကုန်လုံးလည်းအတိအကျပါဝင်နေ။အဲ့ဒီအချိန်တော်အတွင်းမှာလေယုံကြည်သူတွေဟာဒီယေရှုတော်ကိုဆက်လက်ခံယူကြရအောင်မှာဟာလေအသေးအချာပဲဖြစ်တယ်ဆိုတာကိုရှင်ပေတရုဖော်ပြပေးလိုက်တာပါမိတ်ဆွေအပေါင်းတို့ဘုရားသခင်ကိုတော်တိုင်ချမှတ်ပေးလိုက်တဲ့အပြစ်သမိုင်းအစကအမိန့်တော်တွေအကုန်လုံးဟာဒီယေရှုတော်အကြောင်းကိုသေသေချာဖော်ပြပါတယ်ဟုတ်ပါတယ်အာဗြဟံရဲ့အသက်တာဒီယေရှုတော်ကိုဆက်လက်ပြီးတော့ဖော်ပြပြန်တာပဲပြီးတဲ့နောက်မောရှေရဲ့ရှေးအကြဆုံးသမိုင်းမှတ်တမ်းတွေနဲ့ကြံတွေဒီကေတင်ချင်းယေရှုဆိုတာ ਨੇ တခုမှမလွတ်ပါဘူးအကုန်လုံးတို့ဟာမငင်းနိုင်အောင်ဖော်ပြသက်စီတည်သွားတာကြီးပဲဖြစ်ပါတယ်ဓမ္မရာဇဝင်များတဲ့ကဖြစ်စဉ်တွေမှာကိုဒီအကြောင်းတွေဆက်လက်ပါဝင်တာပါပဲဟေရှာယမအစနောက်ဆုံးလေ့လာခဲ့ပြီးတဲ့ယောလအနာဂတ်တိဆိုတဲ့တမန်ကျန်အလုံးစုံတို့မှာကိုပရောဖက်ကြီးတွေအကုန်လုံးတို့ဟာတညီတညွတ်တီဒါကိုပုံစံအမျိုးမျိုးနဲ့ဖော်ပြပေးလာခဲ့ကြတယ်ဆိုရင်ဘယ်သူမှငင်းနိုင်ကြလိမ့်မယ်မဟုတ်ပါဘူးဒါကြောင့်မို့လဲရှင်ပေတရုအခုလိုဖော်ပြလိုက်ပါ रे ခရစ်တော်ခံတော်မူသောဆင်းရဲကို၎င်းဆင်းရဲခံပြီးမှဝင်စားတော်မူရသောဘုန်းစည်းစိမ်ကို၎င်းသူတို့အထက်၌ရှိသောခရစ်တော်၏ဝိညာဉ်သည်တက်တည်ခံနှင့်သောအခါအဘယ်မြည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏တဲ့မှန်ပါ रे မိတ်ဆွေအပေါင်းတို့ခရစ်တော်ခံတော်မူခဲ့သောဆင်းရဲဒုက္ခတွေအကြောင်းတွေကိုဟေရှာယနဂတိကျမ်းအခန်းကြီး53မှာကျွန်တော်တို့တွေ့မြင်နိုင်ပါ रे 22ခုမြောက်သောစာလံ69ခုမြောက်သောစာလံမှအစပရောဖက်အနာဂတိများအဖြစ်နေရာအနှံ့အပြားမှာကျွန်တော်တို့တွေ့ထားခဲ့ကြပြီးဖြစ်ပါ रे ဒ တခါအဲ့ဒီဆင်းရဲဒုက္ခခံပြီးမှဘုန်းတော်ကိုခံစားရမယ့်အကြောင်းဘုန်းဝင်စားရမယ့်အကြောင်းတွေကိုလေကျမ်းအသီးသီးမှမတွေ့ရဘူးလားဆိုတော့တွေ့ရပြန်ပါလေဟေရှာယအနာဂတ်ကျမ်းအခန်းကြီး7 45ခုမြောက်သောစာလံမှစတဲ့များစွာသောကျမ်းတို့မှာဒီအကြောင်းတွေကိုအနာဂတ်ပြုခဲ့ပြီးပြီဖြစ်ပါလေအဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ကယ်တင်တော်မူခြင်းအကြောင်းအရာတွေအလုံးစုံတို့ကိုဒီပရောဖက်ကြီးတွေဟာစိတ်ကူးယဉ်ပြီးရေးလိုက်တာသွားပြီးတော့တိုက်ဆိုင်နေတာလားလုံးဝမဟုတ်ပါဘူးသူတို့အထဲ၌ရှိသောခရစ်တော်ဤသင်ရှင်သောဝိညာဉ်တော်သည်တက်သည့်ခံခြင်းကြောင့်သူတို့ဟာအခုလိုဗျာဒိတ်တော်တွေကိုစံစာမှာထည့်ပြီးတော့ရေးသားနိုင်ခဲ့တာပါပဲအဲ့ဒီလိုရှင်ပေတရုဖော်ပြပေးလိုက်ပါတယ်ကောင်းပါပြီအဲ့ဒီလိုခရစ်တော်ရဲ့ဝိညာဉ်တော်လမ်းပြလို့ငါတို့ဟာအခုလိုအနာဂတ်ယူပါယုံကြည်တွေကိုမြင်တာပဲဒါဟာဖြင့်တနေ့ကျရင်အဖဖျားသခင်ရဲ့သားတော်ယေရှုဆိုတဲ့လူစားတိကံဖျားသခင်ကိုတော်တိုင်ကြွလာပြီးတော့အသေးခံတော်မူမှာကိုဖော်ပြတာပဲဟိခရစ်တော်အဖင်ယောမရဲ့လက်အောက်ခံဣသရေလဂါလိလဲနယ်ကမေတော်မာရီဆိုတဲ့အပျိုကညာကလေးကိုဝန်ကိုဆောင်ယူရမယ်ဟိပြီးတော့မှကယ်တင်ရှင်ကိုဘက်လင်မှာဖွားမြင်ရလိမ့်မယ်ဟိဒီကယ်တင်ရှင်ဟာအသက်30ရာနှစ်33နှစ်အတွင်းအမှုတော်ကိုဆောင်ပြီးတော့ကရာနီကုန်းပေါ်မှာအသေခံလိမ့်မယ်ပြီးတဲ့နောက်သင်းကြိုခြင်းကိုခံယူပြီးတော့သုံးရက်မြောက်သောနေ့မှာလူတွေကိုသာဝရအသက်ရှင်ခြင်းအခွင့်ပေးဖို့ရန်အတွက်ကိုတော်တိုင်အသက်ရှင်ပြန်ထမြောက်တော်မူလိမ့်မယ်စသည်စသည်ဖြင့်သူတို့အသေးစိတ်သိနာလေခဲ့ကြပါသလားဘယ်လို့မှနားမလဲပါဘူးကို့ဖာသာကိုယူပါယုံခံယူပြီးတော့အမိန့်တော်ကိုသာနာခံခဲ့ကြတယ်အတိအကျတော့သိခွင့်မရခဲ့ကြရှာပါဘူး။ဒါကြောင့်လဲသူတို့တွေဟာအဘယ်မြည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ကိုမေးမြန်းရှာဖွေခဲ့ကြရပါတည်း။မိတ်ဆွေအပေါင်းတို့ခရစ်တော်ရဲ့အသေးခံတော်မူခဲ့ရသောလူစားတိခံဘဝဟာကယ်တင်ရှင်ယေရှုတော်ကိုကျွန်တော်တို့အတွက်ချထားပေးတော်မူခဲ့ပါတည်း။ဒီအကြောင်းတွေကိုဥပမာများအနေနဲ့ဟေရှာယအနာဂတ်ကျမ်းအခန်းကြီး53အငယ်5 6 8 9တို့မှာအခုလိုတပေါင်းတစည်းတည်းတွေ့နိုင်ပါ रे ထိုသူသည်ငါတို့လွန်ကျူးခြင်းအပြစ်များကြောင့်နာကျင်စွာထိုးခြင်းနှိပ်စက်ခြင်းကိုခံရလေ၏ငါတို့၏ငြိမ်သက်ခြင်းချမ်းသာကိုဖြစ်စေသောဆုံးမခြင်းသည်သူ့အပေါ်သို့ရောက်၍သူခံရသောဒဏ်ကျက်အပြင်ငါတို့သည်အနာပြောက်လျက်ရှိကြ၏ငါတို့ရှိသည်မြသည်သိုးကဲ့သို့လမ်းလွဲလျက်ကိုလမ်းသို့အသီးသီးလိုက်သွားကြသည်ဖြစ်၍ထာဝရဘုရားသည်ခသိန်းသောငါတို့၏အပြစ်များကိုသူ့အပေါ်၌တင်တော်မူ၏မတရားစွာစီရင်ခြင်းအဖြစ်သူ့ကိုထုတ်သွားကြ၏အသက်ရှင်သောသူတို့၏နေရာမှသူ့ကိုတုတ်တင်ပယ်ရှင်းသည်ဖြစ်၍သူ၏အမျိုးအနွယ်ကိုအဘယ်သူပြညွှန်မည်နည်းငါ၏လူမျိုးအပြစ်ကြောင့်ဒဏ်ခတ်တော်မူခြင်းကိုခံလေ၏ပြစ်မှားခြင်းကိုမပြုသူ၏နှုတ်၌မှုသာမရှိတော်လေလူဆိုးတို့နှင့်အတူမြေမြုပ်ခြင်းဟာစီရင်ကြ၏တို့ရာတွင်သေးပြီးမှတထေး၌ရှိ၏အဲ့ဒီအတိုင်းပါပဲဆာလံတိချင်းရဲ့22ခုမြောက်သောဆာလံတိချင်းမှာအငယ်6မှ8အငယ်15မှ18တို့ဟာအခုလိုစုဖွဲ့ထားပြန်ပါတယ်အကျွန်ုပ်မူကလူမဟုတ်ပိုးကောင်မျှသာဖြစ်ပါ၏လူများကဲ့ရဲ့စရာလူစုအရှက်ခွဲစရာဘူးဖြစ်ပါ၏အကျွန်ုပ်ကိုမြင်သမျှသောသူတို့သည်ပြည့်ရဲ့ပြုခြင်းနှုတ်ခမ်းဖြဲခြင်းခေါင်းညှိခြင်းကိုပြုကြပါ၏သူသည်ထာဝရဘုရားကိုကိုးစားပြီးသူ့ကိုနှုတ်တော်မူပါလိမ့်စေသူ၌အလိုတော်ရှိလျှင်ယခုပင်ကဲ့တင်တော်မူပါလေစေဟုဆိုကြပါ၏အကျွန်ုပ်ခွန်အားသည်အိုးချမ်းကဲ့သို့ခန်းချောက်၍ရှာလဲပယိုး၌ကပ်လျက်ရှိပါ၏အကျွန်ုပ်ကိုသေမြေတိုင်အောင်ချတော်မူပါပြီခွေးတို့သည်အကျွန်ုပ်ကိုဝိုင်းလျက်စုဝေးသောလူဆိုးတို့သည်ဝန်းရံလျက်နေ၍အကျွန်ုပ်၏လက်ခြေတို့ကိုထိုးပေါက်ကြပါပြီကိုအယိုးရှိသမျှတို့ကိုအကျွန်ုပ်ရေတွက်နိုင်ပါ၏သူတို့သည်အကျွန်ုပ်ကိုကြည်မြင်၍အားရလျက်နေကြပါ၏အကျွန်ုပ်အဖို့ကိုအချင်းချင်းဝေပန်၍အကျွန်ုပ်အင်းကြီးကိုစည်ရည်တန်ချကြပါ၏တဲ့ကြည်စံဒီအချက်တွေဟာခရစ်တော်ရဲ့ဒုက္ခဝေဒနာခံစားခြင်းအကြောင်းတွေကိုဖော်ပြပေးလိုက်တာတွေကြီးပဲမကသေးပါဘူးအခြားအကိုအကာပြုစီရာပရောဖက်စကားတွေဟာလည်းအများကြီးရှိနေပါသေးတယ်အဲ့ဒီလိုအသေးခံတော်မူခြင်းဆိုတာဟာဘယ်သူတွေအတွက်လဲအဲ့ဒီပရောဖက်ကြီးတွေအတွက်လားဆိုတော့မဟုတ်ဘူးဓမ္မသစ်ကာလဂျေဇုနဲ့ဂယုနာတော်ကာလတလျှောက်လုံးကလူသမိုင်းဝင်လူသားတွေအလုံးအတွက်ပဲဖြစ်တယ်။ဒါဆိုရင်ပြည့်ညတ်တော်ကာလတုန်းကကိုကယ်တင်ခြင်းကျေးဇူးမရှိဘူးလားဆိုတော့ရှိတာပါပဲ။ဒါပေမဲ့ဘုရားသခင်ရဲ့ပြည့်ညတ်တော်များကိုစောင့်ရှောက်ခြင်းရယ်ဘုရားသခင်အလိုတော်ကိုလိုက်နာခြင်းရယ်စတဲ့ရှေးခေတ်ကအစဉ်အလာတွေအဖြစ်ဆိုပြီးတော့သီးသန့်စည်ရင်ခြင်းနဲ့ကယ်တင်ခြင်းတရားရှိခဲ့တာပဲဖြစ်ပါတယ်။ဒါကိုပထမပရိညင်းလို့ကျွန်တော်ဟေပြဲဩဝါဒစာအရကျွန်တော်တွေ့ခဲ့ရပြီးပါပြီ။ဘယ်လိုပဲပြောပြောပါ ခရစ်တော်အားဖြင့်အသစ်သောဗြိဉ်င်ဆိုတာကတော့ကျွန်တော်လူသမိုင်းအတွက်အသစ်သောဂန္ဓာကိုပြောင်းလဲဖြစ်ပွားစေတယ်။ဘုရားသခင်အလိုတော်နဲ့တိဆောက်ပေးခြင်းဖြစ်တယ်။ဘုရားသခင်ဟာဗြိဉ်ဟောင်းတွေကြားတဲ့ကပဲပရောဖက်တို့အားဖြင့်ဒီအချက်တွေကိုကြိုတင်နမိတ်ပေးခဲ့ပြီးပြီ။ကယ်တင်ခြင်းယေရှုနဲ့ကယ်တင်ရှင်ရှိလိမ့်မယ်ဆိုတာကိုဖော်ပြပေးခဲ့ပြီးပြီဆိုတာကိုတွေ့ရပါပြီ။မိတ်ဆွေအပေါင်းတို့ဒါရီအကုန်လုံးတို့ဟာခရစ်တော်ပထမအချိန်ကြွလာပြီးတော့ဒုက္ခဆင်းရဲခြင်းကိုခံယူခဲ့ပုံဗျာဒိတ်တော်များပဲဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီလိုပထမအချိန်ကြွလာတော်မူခြင်းနဲ့အသေးခံတော်မူခြင်းဆိုင်ရာဗျာဒိတ်တွေကိုကြည့်ပဲဒီပရောဖက်ကြီးတွေခံစားခဲ့ရပါသလားဆိုတော့မကသေးပါဘူး။ရှင်ပေတရုဆက်လက်ဖော်ပြလိုက်တာကတော့ထို့သောဆင်းရဲခံရပြီးနောက်ဝင်စားတော်မူရသောဘုံစည်းစိမ်တဲ့မှန်ပါလေ။အဲ့ဒါကတော့ဖျားသခင်ဤနေရဲ့ထိုနေ့ရဲ့အချိန်ကာလသို့ဒီမဟုတ်ခရစ်တော်ကိုယ်တော်တိုင်ကောင်းကင်နိုင်ငံတော်ကိုတည်ထောင်ဆိုးဆန့်တော်မူခြင်းနောက်ဆုံးသောကပ်ကာလပြီးဆုံးခြင်းနောက်မှာသာဝရဘုံစည်းစိမ်ကိုဝင်စားတဲ့အချိန်ကာလအကြောင်းကိုကြိုတင်ဖော်ပြပေးခဲ့တဲ့ဗျာဒိတ်တော်တွေပဲဖြစ်နေပါ रे မှန်ပါ रे ဟေရှာယအနာဂတိကျမ်းအခန်းကြီး7အငယ်6မှ9ကိုပြန်ပြီးတော့ကြည့်စီခြင်းပါ रे တော်ကွေသည်သိုးတငယ်နှင့်အတူနေလိမ့်မည်ကျက်တဲ့ဒီစိတ်ငယ်နဲ့အတူအိတ်လိမ့်မည်။နွားငယ်၊ရှင်သေးငယ်၊စူအောင်ကျွေးသောအကောင်တို့သည်အတူသွာလာကြ၍လူသူငယ်သည်သူတို့ကိုပို့ဆောင်လိမ့်မည်။နွားမနှင့်ဝမသည်အတူကျက်စား၍သူတို့သားငယ်များသည်အတူအိတ်ကြလိမ့်မည်။ရှင်သေးသည်လည်းနွားကဲ့သို့မျက်ကိုစားလိမ့်မည်။နို့ဆိုသူငယ်သည်လည်းမွေဆိုးတွင်းပေါ်မှကစားလိမ့်မည်။နို့ကွာသောသူငယ်သည်လည်းမွေဟောက်တွင်းဝ၌မိမိလက်ကိုသွင်းလိမ့်မည်။ငါဤသင်ရှင်သောတောင်တပြင်လုံး၌အချင်းချင်းညှင်းဆဲခြင်းဖြက်စီးခြင်းကိုမပြုရကြအကြောင်းမူကားတင်လေရည်သည်မိမိနေရာကိုသွမ်းမိုးသကဲ့သို့မြေကြီးသည်ထာဝရဘုရားကိုသိကျွမ်းခြင်းပညာနှင့်ပြည့်စုံလိမ့်မည်တဲ့အလွန်ပြည့်ပြည့်စုံတဲ့ငြင်းချမ်းသာယာဝါပြောခြင်းအကြောင်းကိုအဲ့ဒီလိုကြိုတင်ဖော်ကျူးဖော်ပြထားသလိုဗျာဒိတ်ပြုထားသလိုကဲ့တင်တော်မူခြင်းကျေးဇူးတော်ကိုလူသားတို့ခံစားကြရမယ်ဆိုရကိုပါဆက်ပြီးတွေ့ရပါသေးတယ်ထိုကာလ၌ရေရှဲ၏အမြစ်သည်ပေါက်၍လူများအဖို့ထူသောအလံဖြစ်လိမ့်မည်။ထိုအလံ၌တပါးမျိုးသားတို့သည်စီးကပ်ကြလိမ့်မည်။ကျင်းဝတ်တော်မူရာအရက်သည်လည်းဘုံကြီးလိမ့်မည်။ထိုကာလ၌ထာဝရဘုရားသည်လက်တော်ကိုဆန့်၍ကြံ့ကျွင်းသောကိုရော၏လူတို့ကိုအာရှုရီပြည်၊ဧဂုတ်ထုပြည်၊ပါသရုပြည်၊ကုရှပြည်၊အေလံပြည်၊ရှိနာပြည်၊ဟာမတ်ပြည်၊ပင်လယ်တစ်ဖက်၌ရှိသောပြည်များတို့မှကယ်ယူခြင်းဟာတဖန်ပြုတော်မူလိမ့်မည်။တပါးမျိုးသားတို့အဖို့အလံကိုထူတော်မူသဖြင့်နှင်းထုတ်သောဣတရီလအမျိုးသားနှင့်အရရက်ကွဲပြားသောယူရအမျိုးသားတို့ကိုမြေကြီးလေးမျက်နှာတို့မှခေါ်၍စုဝေးစေတော်မူလိမ့်မည်တဲ့မိတ်ဆွေအပေါင်းတို့ကျွန်တော်မိတ်ဆွေတို့နောက်ထပ်ကိုးကားသင့်တာကတော့ဝိညာဉ်တော်အဖျင်ကမ္ဘာလောကကြီးအပေါ်မှာဆင်းသက်ပြီးတော့ဘုံတကိုးနဲ့ပြည့်စုံစေမယ့်အချိန်ကာလသို့ရီမဟုတ်ထိုကာလအချိန်နဲ့ပတ်သက်ပြီးတော့ထိုကာလထိုအချိန်ဆိုတာနဲ့ပတ်သက်ပြီးတော့ယောလအနာဂတ်မှတဆင့်ဖော်ပြပေးခဲ့တဲ့အချက်တွေပဲဖြစ်ခဲ့ပါတယ်။ဟုတ်ပါတယ်။ကျွန်တော်တို့အဖို့မဝေးလှသေးသောအတိတ်ကာလမှပင်နှင်းကြားခဲ့ရတဲ့ကျမ်းတွေပဲဖြစ်ပါတယ်။ယောလအနာဂတ်ကျမ်းအခန်းကြီး1အငယ်18မှ30နဲ့အငယ်32တို့ကိုတပေါင်းတစည်းတည်းပြန်ပြီးတော့ကြည်ပါ။ထိုနောက်မှလူမျိုးတကာတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်းလောင်းမည်။သင်တို့၏သားသမီးတို့သည်ပရောဖက်ညံနှင့်ဟောပြောရကြလိမ့်မည်။အသက်ကြီးသောသူတို့သည်နမိတ်အိမ်မက်တို့ကိုမြင်မဲ့ရကြလိမ့်မည်။အသက်ငယ်သောသူတို့သည်လည်းဗျာဒိတ်ယူပါယုံတို့ကိုမြင်ရကြလိမ့်မည်။ငါ၏အမှုကိုဆောင်ရွက်သောယောက်ျားမိန်းမတို့အပေါ်သို့ငါ၏ဝိညာဉ်တော်ကိုငါသွန်လောင်း၍သူတို့သည်ပရောဖက်ညံနှင့်ဟောပြောရကြလိမ့်မည်။မိုးကောင်းကင်၌၎င်း၊မြေကြီးပေါ်၌၎င်း၊အံ့ပွေသောအရာကြီးဟုသောသွေးမီလျံမိโกတိုင်တို့ကိုငါပြမည်။ထိုအခါထာဝရဘုရားကိုပတ္ထနာပြုသောသူရှိသမျှတို့သည်ကဲတင်တော်မူခြင်းသို့ရောက်ရကြလတ္တံအကြောင်းမူကားထာဝရဘုရားမိန်တော်မူသည့်အတိုင်းစည်းုံတောင်းယေရုရှလင်မြို့၌ထာဝရဘုရားခေါ်တော်မူသောသူအကြံအကျွင်းတို့အဖို့ကဲတင်ခြင်းအခွင့်ရှိရလတ္တံမိတ်ဆွေတို့တရှင်အပေါင်းတို့အလွန်အလွန်ပြည်ပြင်းတဲ့ဗျာဒိတ်တော်အနာဂတ်ဖြစ်ပါれဒါကြောင့်မို့လို့လေယောလအနာဂတ်မှာအဲ့ဒီအပိုင်းအခြားနဲ့ပတ်သက်ပြီးတော့ကျွန်တော်ဟာသီးသန့်ရှင်းလင်းချက်ကိုတောက်မှဖွင့်ဆိုခဲ့ရသေးတယ်ဆိုတာကိုမိษွေတို့မှတ်မိကြမယ်ထင်ပါ रे အဖဖျားသခင်တိဆောက်မဲ့ကောင်းကင်နိုင်ငံတော်ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်အုပ်စိုးမဲ့ကောင်းကင်နိုင်ငံတော်ကိုပရောဖက်ကြီးယောလရဲ့အနာဂတ်အပေါင်းတို့ဟာရှင်းအကျဆုံးသောအနာဂတ်အဖြစ်ကျွန်တော်တို့ကိုနှုတ်ကပတ်တော်မှကျေးဇူးပြုခဲ့ခြင်းပဲဖြစ်ပါ रे ကျွန်တော်တို့အဖို့အသက်ရှင်တော်မူသောအသက်လမ်းခရီးရှိတယ်။အသက်ရှင်တော်မူသောအဖဖရားသခင်ရှိတယ်။အနန္တတကုရှင်ဟာအလုံးစုံတို့ကိုကြိုတင်ပြင်ဆင်ထားတော်မူတယ်။ဒါဟာသူ့ရဲ့အနာဂတ်တန်ဖတ်ညံတော်အရာဖြစ်တယ်ဆိုတဲ့အချက်တွေကိုမိတ်ဆွေတို့ကျွန်တော်တို့အလေးအနက်ပြုကြပါစို့။မိတ်ဆွေတို့တတ်ရှင်အပေါင်းတို့အဲ့ဒီလိုခရစ်တော်ရဲ့ဝိညာဉ်တော်ကိုမလွန်ဆန်းနိုင်ဘဲနဲ့ဖော်ပြပေးခဲ့ရတယ်။ပရောဖက်ကြီးအပေါင်းတို့ရဲ့အနာဂတ်တွေဟာခရစ်တော်ရဲ့ပထမအကြိမ်ကြွလာတော်မူခြင်းကိုဖော်ပြတယ်။ပြီးတဲ့နောက်ဒုတိယအကြိမ်ကြွလာတော်မူခြင်းဆိုတဲ့အကြောင်းကိုလည်းဖော်ပြတယ်ဆိုတော့ဒါတွေဟာအလွန်မြင့်မတ်တဲ့တောင်ကြီးနှလုံးကိုအလွန်ပီပီပြင်းပြင်းဖော်ပြပေးတာနဲ့တူနေပြီ။ဟုတ်ပါတယ်။အဲ့ဒီတောင်ကြီးနှလုံးရဲ့ခရီးဟာနီးပါသလား။မနီးပါဘူး။ကားရင်တော်နဲ့သက်ဆိုင်တဲ့တောင်တော်ဟာဖြင့်လွန်ခဲ့တဲ့နှစ်ပေါင်း1000ကတည်ခဲ့ပြီးပြီ။တနည်းအားဖြင့်အနာဂတ်ပြရိတ်တော်ကိုပြည့်စုံခဲ့ရပြီးပြီ။ဘုန်းတော်နဲ့ဆိုင်တဲ့တောင်တော်ဟာမလာသေးဘူး။ကယ်တင်ရှင်သခင်ခရစ်တော်ဟာအဖခမည်းတော်ဤပလင်တော်လက်ရာဘက်မှစိုးစံနေတော်မူတယ်။ကောင်းကင်ဘုံစည်းစိမ်ကိုဝင်စားနေတာမှန်ပေမယ့်ကောင်းကင်နိုင်ငံတော်မြေပေါ်မှာတည်ထောင်ခြင်းမရှိသေးပါဘူး။ဟုတ်ပါတယ်။အခုဆိုရင်နှစ်ပေါင်း2000လောက်အနည်းဆုံးခြားသွားပြီ။ပြေဆုံးစရာအနာဂတ်တီဆိုရတွေ့ဟာဘယ်အကွာအဝေးလဲဆိုတာကိုအတိအကျကျွန်တော်တို့မသိရသေးပါဘူးဒါပေမဲ့အဲ့ဒီလောက်ကြီးရှေးလျားခြားနားနေတဲ့တောင်ကြီးနှလုံးရဲ့ကြားထဲကတောင်ကြားလွင်ပြင်ကျယ်ကြီးတဲ့မှာတော့တနည်းအားဖြင့်သမိုင်းကာလရှေးကြီးတဲ့မှာတော့ရှေးဦးအသင်းတော်များမှပြီဒီကနေ့ကျွန်တော်တို့စီအထိယုံကြည်သူအသင်းတော်အဆက်ဆက်တို့ဟာကယ်တင်ခြင်းဂျေစုတော်ကိုခံစားလျက်ရှိနေကြပါတယ်ရှင်ပေတရုဩဝါဒစာပထမစာဆောင်အခန်းကြီး1အငယ်7ကိုဟောပြောပြုစုသောအရာများတို့သည်ကိုအဖို့မဟုတ်တင်တို့အဖို့ဖြစ်သည်ဟုထိုသူတို့အားဖွင့်ပြတော်မူ၏။ကောင်းကင်ပုံမှဆေလွတ်တော်မူသောသန့်ရှင်းသောဝိညာဉ်တော်ပါဠိတင်တို့အားဧဝံဂေလိတရားကိုဟောပြောတော်သူတို့သည်ထိုအရာများကိုတင်တို့အားယခုကြားပြောကြပြီ။ထိုအရာတို့ကိုကောင်းကင်တမန်တို့သည်စိတ်စိတ်ကြည့်ရှုစဉ်းစားခြင်းသောစေရနာစိတ်ရှိကြ၏။ရှင်းနေပါပြီနော်။ဒီပရောဖက်ကြီးအပေါင်းတို့ဟာအတိတ်ကာလတစ်လျှောက်လုံးမှာအဖဖခင်သခင်ရဲ့အမိန့်တော်အရာကျွန်တော်တို့အတွက်အနာဂတ်တို့ကိုဖော်ပြကြရတယ်။ဗျာဒိတ်တွေကိုရေးသားသွားကြရတယ်။ဒါပေမဲ့ဒီအနာဂတ်တွေဒီဗျာဒိတ်တော်တွေကိုသူတို့ခံစားရခြင်းမရှိဘူး။ခံစားကြရမှာကဘသူတွေလဲဆိုတော့ကျွန်တော်မိတ်ဆွေတို့ဖြစ်တယ်။ကတ်ကာလကုံဆုံးချိန်တိုင်အောင်ရှင်သန်သွားမယ်။သမိုင်းဝင်လူသားအဆက်ဆက်တို့ပဲဖြစ်တယ်။ဒါကိုတမန်တော်ကြီးရှင်ပေတရုပွင့်ပွင့်လင်းလင်းဖော်ပြပေးလိုက်ပါတယ်။ကိုဟောပြောပြုစုသောအရာများတို့သည်ကိုအဖို့မဟုတ်တင်တို့အဖို့ဖြစ်သည်ဟုထိုသူတို့အားဖွင့်ပြတော်မူ၏တဲ့မိတ်ဆွေအဖဖရာသခင်ရဲ့အနာဂတ်တန်ဖတ်ညံတော်နဲ့စီရင်တော်မူခြင်းအလုံးစုံတို့ဟာအလွန်အလွန်ထူးဆန်းနေတယ်ဆိုတာကိုကျွန်တော်တို့တွေ့ရတယ်အသင်းတော်ဆိုတဲ့ယုံကြည်သူအဖွဲ့အစည်းအတွက်ကယ်တင်ရှင်တရားဆိုတာကိုကယ်တင်ရှင်သခင်ခရစ်တော်ရဲ့ပထမအကြိမ်ကြွလာတော်မူခြင်းအပြင်ကားတိုင်းတော်မှာခံစားရဒုက္ခဝေဒနာတွေဟာဖြစ်တည်လာစေခဲ့တယ်အဲ့ဒီလိုကားတိုင်းတရားတောင်းတော်စရာကတော့အမှန်ပြည့်စုံစွာဖြစ်တည်ပေးခဲ့ရပြီ။ဒီကားတိုင်းတော်အဖြစ်လေဒီအသေးခံတော်မူခြင်းကျေးဇူးတော်ကြောင့်အဖြစ်လေကျေးဇူးတော်အဖြစ်လေကျွန်တော်တို့အတွက်ကယ်တင်ခြင်းတရားဆိုတာဟာတည်တံ့ခဲ့ပြီ။အဲ့ဒီကယ်တင်ခြင်းကျေးဇူးတော်ကိုလက်တွေ့ခံယူကြရသူတွေကတော့အခုလိုဒုက္ခခံစားခဲ့ရသူသခင်ရဲ့နောက်လိုက်တွေအဖြစ်နဲ့နောက်ထပ်ဝင်စားရမယ့်ဘုန်းစည်းစိမ်ကိုနောက်ထပ်တောင်းတော်တစ်ခုကိုမျှော်တရင်းနဲ့စောင့်မျှော်နေကြရတယ်။သခင်ရဲ့နောက်ဆုံးအကြိမ်ကြွလာတော်မူခြင်းဟာမလွဲမသွေရှိမယ်ဆိုတာကိုလေဒီရှေးကာလပရောဖက်ကြီးတွေကိုယ်တိုင်ဟာယူပါယုံမြင်မဲ့ခဲ့ကြရတယ်။ဒါကြောင့်မို့လို့ဗျာဒိတ်တော်များအဖြစ်ချထားဖော်ပြထားခဲ့ကြရတယ်။ပထမအနာဂတ်တီဟာပြည့်စုံခဲ့ရသလိုနောက်ထပ်ကြွလာတော်မူမဲ့သခင်နဲ့အတူကျွန်တော်ဘုန်းတော်ကိုဝင်စားကြရအောင်မယ်ဆိုတဲ့အနာဂတ်တီဟာလေမလွဲမသွေပြည့်စုံရမှာအသေးချာပဲဖြစ်ပါတယ်။ကောင်းကင်ဘုံမှဆေလွတ်လိုက်တဲ့ပန်ရှင်သောဝိညာဉ်တော်ကိုခံယူပြီးတော့တင်တို့ကိုဧဝံဂေလိတရားကိုဟောပြောသူတွေဟာအခုဟောပြောနေကြပါတယ်။အဲ့ဒီဧဝံဂေလိလုပ်ငန်းတွေကိုကောင်းကင်တမန်တို့ဟာစိတ်စိတ်ကြည့်ရှုပြီးတော့စေရနာနဲ့စောင့်ကြည့်နေပါတယ်တဲ့။မှန်ပါတယ်မိတ်ဆွေအပေါင်းတို့။ကောင်းကင်တမန်တို့ကိုခရစ်တော်ကာလအထိနောက်ဆုံးအသုံးချခဲ့တဲ့အဖဖျားသခင်ဟာအခုချိန်မှာကောင်းကင်တမန်တွေကိုသူတို့တာဝန်တွေကိုရပ်ဆိုင်ထားလိုက်ပါပြီ။ခရစ်တော်ရဲ့ဖန်ရှင်သောဝိညာဉ်တော်နဲ့သာလျှင်ကျွန်တော်တို့ကိုအဆက်အသွယ်ပြုနေပါ रे ။ဖန်ရှင်သောဝိညာဉ်တော်ရှင်သန်ပါဝင်တဲ့နှုတ်ကပတ်သမာတရားအဖြစ်ကျွန်တော်တို့ကိုဓာတ်ရိုက်လမ်းပြပေးနေပါ रे ။ခရစ်တော်ကိုအစစအရာရာမှအသစ်ပြုပြင်ပေးခဲ့ပြီမဟုတ်ဘူးလား။ထိုကယ်တင်ခြင်းအကြောင်းအရာကိုပရောဖက်တို့သည်စစ်စစ်စစ်ကြောမေးမြန်းရှာဖွေ၍သ သင်တို့ခံရသောကျေးဇူးတော်အကြောင်းကိုဟောပြောကြပြီ။ခရစ်တော်ခံတော်မူရသောဆင်းရဲကို၎င်းဆင်းရဲခံပြီးမှဝန်စားတော်မူရသောဘုန်းစည်းစိမ်ကို၎င်းသူတို့အထက်၌ရှိသောခရစ်တော်၏ဝိညာဉ်သည်တည့်တည့်ခံနှင့်သောအခါအဘယ်မြည်သောသူကို၎င်းအဘယ်သို့သောအချိန်ကာလကို၎င်းဆိုလိုတော်မူသည်ဟုမေးမြန်းရှာဖွေကြ၏။ကိုဟောပြောပြုစုသောအရာများတို့သည်ကိုအဖို့မဟုတ်သင်တို့အဖို့ဖြစ်သည်ဟုထိုသူတို့အားဖွင့်ပြတော်မူ၏။ကောင်းကင်ဘုံမှဆေလွတ်တော်မူသောတန်ရှင်းသောဝိညာဉ်တော်ပါလျေသင်တို့အားဧဝံဂေလိတရားကိုဟောပြောတော်သူတို့သည်ထိုအရာများကိုသင်တို့အားယခုကြားပြောကြပြီထိုအရာတို့ကိုကောင်းကင်တမန်တို့သည်စိတ်စိတ်ကြည့်ရှုစဉ်းစားခြင်းသောစေတနာစိတ်ရှိကြ၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့သင်တိယတော်သမားကျမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာပထမဆုံးအခန်းကြီး1အခန်းငယ်73ကနေအခန်းငယ်19အထိကိုလေ့လာမှဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါရဲ့